ကာကွယ်ရေးဦးစီးချုပ်ကြီးနဲ့ကာကွယ်ရေးဒုတိယဝန်ကြီးခက်အေးအတွက်1988လူရုံအောင်ကျော်မှုကာလမှာတမ်မတော်လီကတမ်မတော်ကြီးရဲ့အမိန့်ကိုမနာခံဘဲနေခဲ့တဲ့အကြောင်းနဲ့လစ်ပြားတမ်မတော်ကအမိန့်မနာခံတော့ဘဲဒုတိယအတွေ့ဝင်သွားခဲ့ပုံဒီကြောင်းတွေကိုအငိမ့်စားဖို့ချုပ်ကြီးသူရဦးတင်ဦးတမ်မတော်လီအရာရှိဟောင်းတုံးနဲ့ဘိုးကြီးဟောင်း ဆိုင်ဝင်ကျော်တို့ကပြောပြတာဖြစ်ပါတယ်ဒီတစ်ပတ်တမှုတတအစီအစဉ်ကိုတော့စစ်တပ်နဲ့အမိန့်နာခံမှုအပိုင်း6ခေါင်းစဉ်နဲ့ဥရောနေငင်းကတင်ဆက်ပေးထားပါတယ်ရှင်
အဲ့ဒီဘုရားဆင်းဝေးကိုဒါနဲ့ပတ်သက်တာအလုံးကတော့ဒီလိုမဖြစ်သင့်ဘူးကျွန်တော်လက်မှတ်ခံနိုင်မှုကျွန်တော်သွားပြောတော့တော်တော်လေးပြောဆိုပြီးတော့ဝင်းကျော်ကကျွန်တော်ပြောတော့လက်ခံလိုက်တယ်လက်ခံလိုက်တော့အဲ့ဒီမှာအစည်းအဝေးကစနေပြီဗျတော်တော်ဒါပါပြီးကခရီးကကျွန်တော်တို့ပြောပြီးတော့နောက်တော့ကြာရနာပြန်တင်လိုက်တဲ့ခါကျတော့ဘုံကြီးတင်ဆွေကာကွယ်ရေးအတူဝင်ကြီးပဲပြန်ဖြစ်သွားပြီတော့အ ပါလဲခင်ဗျအ
ဲ့တော့သူတို့မဆန်လာဘက်ကနေပြီးတော့ဟိုပါတီဌာနချုပ်ကနေတယောက်ထည့်လိုက်သေးတယ်အဲပုံကိုတယောက်တင်နံပါတ်တော့ကျွန်တော်သိတယ်မပြောတော့ပါဘူးဗျာထားပါတော့အဲ့တော့သူတို့ဒီလိုကအဲ့ဒီမှာအောက်ကနေပြီးတော့ပါတီကနေပြီးတော့သူတို့ဖက်ကင်ရိုက်လိုက်တာမသိဘူးလေညှက်ပြီးထည့်လိုက်ပြီးတော့ကပ်ပါသွားတာအဲ့တော့ကျွန်တော်တို့စိတ်ထိုးတယ်အဲဒီတော့
ဟုတ်ကဲ့
ဒီလိုခင်ဗျားတို့လို့လို့ပဲဖြစ်မလဲဗျာလို့အဲ့ဒါမူလကကျွန်တော်တို့ဒီအဖွဲ့ဆိုးပြပြသားဟိုဘက်ကနေဝင်ပြီးတော့ဒီလိုထိုးတာတော့ကျွန်တော်လက်မခံနိုင်ပြောတော့နောက်ဆုံးဝင်းကြီးချုပ်ကလည်းကျွန်တော်ပြောတာသဘောတူတယ
်ဟုတ်ကဲ့
တော့တစ်စစ်ချော့ပေးလိုက်ပြီလေပြီးတော့နောက်ကြီးကိစ္စမှာတော့သူကလည်းစီနီယာအဖြစ်ဆုံးပဲဗျာ
ဟုတ်ကဲ့
တတ်မှတ်မှုမှာအရင်ဆုံးဖြစ်တာအကျင့်စာရိတ္တမှာအဆက်အသွယ်ရင်လို့ရခိုင်နေအဲ့ဒါကြောင့်ကျွန်တော်ကဒါမပါလာဘူးဆိုပြီးကျွန်တော်တော့တင်တော့ရသွားတယ်ခင်ဗျာ
ဟုတ်ကဲ့ဘူမူကြီးတင်းဆွေကိုဒူးဝင်းကြီးအဖြစ် nominate လုပ်ဖို့ဟာဘုံကြီးကြည်မောင်ကအဆိုတင်သွင်းတယ်ဆိုတော့အဲ့ဒီဘုံကြီးကြည်မောင်ကကျွန်တော်တို့အင်္ဂလန်တာမကြီးလှုပ်သွားပြီးတော့ကျမကြီးဝင်းကြီးလည်းလှုပ်သွားတယ်အဲ့ဒီအချိန်ကစစ်ဦးစီးဘုံမူကြီးလှုပ်နေတဲ့ဘုံကြီးကြည်မောင်ပေါ့နော်ကျွန်တော်တို့ဒီ NLD ဦးကြည်မောင်မဟုတ်ဘူးပေါ့
ဟုတ်ပါတယ်ခင်ဗျပြောတယ်ပထမဆိုတာမလှုပ်သွားပြီးတော့နောက်ကျွန်တော်တို့ဒီကန်နိုဂျီဆုတ်တဲ့ဘုံကြီးမောင်ပါခင်ဗျ
ဟုတ်ကဲ့
ဒီဟာနဲ့ပတ်သက်လို့ 1 and half ဘုံကြီးတင်ဝက်ယူလာတာပဲလေကိုကဒီလိုပြောလိုက်တယ်လို့ပြောတာဟုတ
်ဟုတ်ကဲ့ထောင်းလိုင်းညွန်ကြိုင်းမှုပေါ့နော
်ဟုတ်ဟုတ်သိပြီနော်ဟိုထောင်းလိုင်း
ဟုတ်ကဲ့သူကနေပြီးတော့
ဘုံကြီးတင်ဦးကျွန်တော်တို့သူနေဝင်အနားမှာတောက်ချောက်အတူတူကလောက်ကင်နေတဲ့နေဆိုတော့သူစီယာတရားက signal ပါလာတယ်ပေါ့ဗျာအဲ့ဒီဟာပါလာတယ်ဆိုပြီးတော့ဖြစ်တာနေပြီးတော့ပြန်ဆွေးနွေးကြပြီးတော့ဒီလိုဖြစ်သွားတာပဲလေ
ဟုတ်ကဲ့အဲ့တော့ဒါအန်ကယ်တို့အရင်တော့ကလည်းအဲ့လိုပဲဖြစ်ခဲ့တယ်အန်ကယ်ကဒူးချုပ်ကြီးကိုအများစားတရဘုံမူကြီးတင်းဆွေဖြစ်စေခြင်းတဲ့ဒီလိုမျိုးဖြစ်တင်တယ်လို့အများကလည်းယူဆထားရင်ပဲအာနာရှင်ကဒါဖြစ်စေဆိုအကုန်လိုက်ဖြစ်ရတဲ့ဟာကိုအန်ကယ်ဘယ်လိုမြင်ပါလဲ
ဘိုးတော်ကတော့ကေတာမြုပ်နိုင်ရင်မူဆိုပြီးတော့အဲ့ဘိုးကနေပြီးတော့ထည့်ပြီးမြုပ်နိုင်လို့ကဲမထူးပါဘူးဒီပုံစံနိုင်သွားတာပါပဲ
1980ခုနှစ်နောက်ပိုင်းနှစ်တွေမှာလဲဒုတိယကာကွယ်ရေးဦးစီးချုပ်ကြီးဒုတိယဘူချုပ်ကြီးအေးကိုဟာအငိမ့်စားယူပြီးတော့မြန်မာဆိုရှယ်လေးလမ်းစဉ်ပါတီရဲ့အထွေထွေအတွင်းရေးမှူးဖြစ်သွားတဲ့အချိန်မှာလစ်လပ်သွားတဲ့ဒူးချုပ်ကြီးနေရာကိုထောင်လိုင်းညွှန်ကြားရေးမှူးဟောင်းဖြစ်တဲ့အဲ့ဒီအချိန်မှာပါတီရဲ့တွဲဘက်အတွင်းရေးမှူးထောင်လိုင်းဘုံမှုချုပ်တင်ဦးကဘုံချုပ်တင်စိန်ကိုပြေးဖို့စီစဉ်ခဲ့ပေမဲ့တိုက်ခိုက်တက်ကစစ်ကောင်းဆောင်တွေကလက်မခံကြလို့မြန်မာတပ်မတော်ရဲ့ဒုတိယအကြီးအကဲဖြစ်တဲ့ဒူးချုပ်ကြီးယာဒူးနေရာမှာလာပေါင်းများစွာလစ်လပ်နေပြီးတော့နောက်ဆုံးမှမှအချိန်နဲ့အလုံးကိုစောင့်ကြည့်နေတဲ့ဥနေဝင်းကအခုအခါတာဆညပါတီဥက္ကဋ္ဌထိုးစင်ကတော့ဒုတိယဗိုလ်ချုပ်ကြီးထွန်းကြီးကိုဒုတိယကာဝေးဦးစီးချုပ်ကြီးအဖြစ်ခန့်အပ်ခဲ့တာကိုတွေ့ကြရပါတယ်1988ခုနှစ်လူလူအုံကြွမှုအရေးတော်ပုံကာလမှာတမတော်လီမှာအမိတ်မနာခံပဲဖြစ်ခဲ့ရတဲ့ဖြစ်စဉ်တစ်ခုကတော့အခုအခါမှာလီဗျားနိုင်ငံကဗိုလ်မှူးကြီးမိုမာဂဒါဖီရဲ့ဆန္ဒပြလူထုကိုဘုံကျဲတိုက်ခိုက်ဖို့ပေးတဲ့အမိန့်ကိုမနာခံတဲ့လီဗျားလေတပ်ကဖြစ်စဉ်နဲ့စင်တူလွန်းလှတယ်လို့တမရော်လီအရာရှိဟောင်းတဦးကပြောပြခဲ့ပါတယ
်ကျွန်တော်တို့အဲ့ဒီအပြည့်အပြည့်လေးကတော့ဖြစ်ခဲ့တာပဲလေငါဥပမာပါတယ်မှာတမရော်လီကတိုက်လေရင်နေနဲ့အပေါ်ကနေအနည်းဆုံးပေါ့လေပြစ်ဖို့လို့ဘုံကျဲဖို့လို့အဲ့လိုအမိန့်ထွက်လာတဲ့ခါကျတော့ပထမဆုံးကတော့အဲ့လိုပြစ်ဖို့အမိန့်တော့မဟုတ်ဘူးကအနည်းဆုံးတော့အပေါ်ကနေပြီးတော့ဘုံအတူပေါ့ချဖို့ဆိုပြီးတော့ပြောတော့အဲ့မှာတချို့ရာရှိတွေကအပေါ်ကလေများနေပြီးတော့ဘာပဲပြစ်ချကြအောက်ကိုတခုကျသွားလို့ရှိရင်ဘုံမဟုတ်တော့လည်းပဲလေရက်ကဘုံချတယ်ဆိုပြီးတော့ပြဿနာတက်နိုင်တယ်သူတို့မလုပ်နိုင်ဆိုလည်းငင်းကြရတယ
်ဟုတ်ကဲ့ခင်ဗျာအဲ့တော့အဲ့ဒီကာဝေးဦးချုပ်လေဖြစ်တဲ့ဘိုးချုပ်တင်ထွန်းကိုတမတော်ကြီးကပေးတဲ့အမိန့်ကိုတခါဘိုးချုပ်တင်ထွန်းကတမတော်လေးကိုဘယ်လိုပြန်ပြီးအမိန့်ပေးပါလဲခင်ဗျာစီဦးစီးဘုံကြီးလေကနေတဆင့်ပေးရပါလားဒါမှမဟုတ်မင်္ဂလာတော့900နှစ်လေတာစခန်းကိုတိုက်ရိုက်ပေးတာပါလားခင်ဗျာ
တိုက်ရိုက်အမိန့်ပေးပုံရတယ်ဗျ အဲ့လိုတိုင်းမိန်ပေးတာကိုအောက်ကကျွန်တော်တို့ဒီလေတရဲ့အရာရှိတွေကနေပြီးတော့မနိုင်နာနိုင်ပါဘူးဆိုပြီးတော့သူတို့ကနေပြီးတော့ဟိုတချို့အရာရှိတွေကလက်မှတ်ထိုးပြီးတော့ထွက်တော်မယ်ပေါ့ကျွန်တော်တို့ဒီလိုမိန်ပေးလာလို့ရှင်ကျွန်တော်မလုံနိုင်ဘူးထွက်မယ်ဆိုပြီးတော့လက်မှတ်ထိုးတယ်ပဲနောက်တစ်ခါအဲ့ဒီမှာကျွန်တော်တို့လေရင်တွေမှာဘုံတွေတက်ဆင်ပေးတဲ့ခါကျတော့ရာကြီးမုတ်တဲ့ချားဆင့်ရေပေါ်ရီကနေပြီးတော့သူတို့တွေကဒီလက်နဲ့တို့ပုံတို့တတ်ပြရပါတယ်အဲ့လိုတတ်ပြရခါမှာသူတို့တွေကလည်းဘာဖြစ်လို့ဒီလိုလက်နဲ့ဒီပုံကြီးတတ်ရလဲဆိုပြီးတော့တန်တရားရှိတယ်အဲ့လိုတန်တရားရှိလာပြီးတဲ့ခါကျတော့သူတို့ကလည်းလေရင်ပေးနာမှာတခါလေအဲ့ဒီလေမှာဘုံတက်ဖို့မတုတ်တော့ဘူးကြာသူတို့မတတ်တော့ဘူးเนาะလက်နဲ့တက်ဖို့ဘုံတက်ဖို့သူတို့မတတ်တော့ဘူ
းအဲ့တော့ကဒီရစကားမှုကျွန်တော်တို့တည်ထားတာတော့ဘုံမှုကျုံမောင်မောပေါ့เนาะကျွန်တော်စစ်တက်ကလေးပိုတင်တဲ့အပတ်စဉ်တက်ကပဲဆင်းပါတယ်ဆိုတော့ဒီဘုံမှုကြီးမောင်မောအဲ့ဒီချိန်မှာကားရဒီလေသေးတွေကိုတန်းစီပြီးတော့ဒီအမိန့်ကိုပေးတာလားခင်ဗ
ျဟုတ်တယ်ဗျအဲဒီတော့ကတော့သူလည်းအထက်ကအမိန့်ကြောင့်ထင်တယ်လေသေးအားလုံးမင်းတို့ဒီလိုလောက်ကြဆိုပြီးတော့အမိန့်ပေးတဲ့သဘောပဲဒါပေမဲ့ခုနပြောလို့ပေါ့ရဲဘော်တွေကလည်းမနာခံဟလာယာရှိတွေကလည်းမနာခံတဲ့ခါကျတော့သူတို့အလုပ်တော့မလုပ်ဖြစ်ပါဘူးအဲဒီချိန်မှာဖြစ်နေတာတော့အဲဒီချိန်ကတတ်မတော်ကလည်းဘယ်ဘက်လဲမှမသိဘူးဗျသို့တော်လည်းပဲမမှန်တိုင်းပြောလို့ရှိရင်တတ်မတော်သားတွေကလည်းအဲဒီချိန်ဖြစ်နေတဲ့ဟလာအချိန်တွေလက်ရှိသူကံစားနေရတဲ့အခြေအနေကိုသူတို့တွေကသိကျင်နာကြတာမဟုတ်ဘူးဘယ်ပဲလိုက်မယ်ညာပဲလိုက်မယ်တော့မဟုတ်ဘူးသို့တော်မတရားတာမတရားတာပဲပေါ့နော်ကိုတိုင်းလူပြည်သားတွေကိုလေမြန်မောင်းနေပုံပြချပြီးရောပြစ်တတ်မယ်ဆိုတော့အတိတ်ပဲရှိလေအဲ့ဒါကြောင့်မလို့ဘယ်သူမှဒီအမိတ်ကိုမလိုက်နိုင်ပဲနဲ့အဲ့ဒီအချိန်မှာတော့အ ਨੇ ဆုံးတော့သူတို့တွေရဲ့ယုံကြည်မှုကိုသူတို့တကယ်ပြနိုင်ခဲ့တယ်ကျွန်တော်တို့ဒီလိုတကယ်လို့အမိတ်နဲ့အာနာနဲ့ခိုင်းလာလို့ချင်းကျွန်တော်မလုံနိုင်အောင်ကျွန်တော်တို့ထွက်မယ်ဆိုပြီးတော့တချို့ရရှိတဲ့နံပါတ်ထိုးပြီးထွက်စားပြင်းတဲ့အဖြစ်ဒီအကျွန်တော်တို့တွေ့ခဲ့ရပါတယ
်ဟုတ်ကဲ့အဲ့တော့ဒီတမ်ရော်လီက900နှစ်လေးရစကန်လေးရဲရဒီလုတ်ကိုမလုံနိုင်ဘူးဆိုပြီးတော့အမိတ်မနာခံတဲ့အခါမှာတမ်ရော်ကြီးကဗာမြားဆက်လက်အေးအေးယူဆောင်ရွက်တာရှိပါလေခင်ဗျဟိုအေယာဝီရေရစကန်ဆိုရင်လုံညိုရေးအကြောင်းကြရအပြင်ကနေပြီးတော့အာမီတိုင်ရင်တရင်နဲ့ဝိုင်းထားသလို900နှစ်လေးရစကန်ကိုတမ်ရော်ကြီးရဲ့တိုင်ရင်တပ်ဖွဲ့ရအပြင်ကဝိုင်းထားတာရှိပါလားခင်ဗျ
အဲ့တော့တော့မရှိခဲ့ပါဘူးဒါပေမဲ့ကျွန်တော်တို့ဟိုအပွားနေအ ਨੇ ဆုံးတော့စာကျဲချဖို့ဆိုပြီးတော့စာကျဲချဖို့အမိန့်ပေးတဲ့အတွက်ကြောင့်တော့အလားလူစုခွဲပါလူစုမခွဲရင်ပြစ်မယ်ဆိုတဲ့စာပေါ့နော်အဲ့ဒီဟာမျိုးတွေကျွန်တော်တို့ချခဲ့ရပါတယ
်စစ်တပ်နဲ့အမိန့်နာခံမှုကိုလေ့လာနေစမှာပဲမျက်မှောက်မှာဖြစ်ပေါ်နေတဲ့အကောင်းဆုံးနမူနာဥပမာကတော့လီဗျာနိုင်ငံရဲ့အခြေအနေပါပဲစစ်တပ်ကြီးကိုထူထောင်လာခဲ့တဲ့လီဗျာခေါင်းဆောင်ဘုံမူကြီးမွမ်မာဂရာဖီရဲ့အမိန့်ကိုမနာခံဘဲတော်လှန်ပုန်ကန်ကြပြီးတော့ဆန္ဒပြလီဗျာပြည်သူလူထုနဲ့ပူးပေါင်းသွားရတဲ့အခြေအနေတွေကိုမြမတက်မတော်အရာရှိဟောင်းတွေဖြစ်ကြတဲ့ဘူကြီးအောင်ဆိုင်ဝင်းကျော်အတန်လွင့်ဆောင်းပါရှင်ဘုံမူဟောင်းဦးမြတ်နိုးဘုံမူဟောင်းဦးအောင်လင်းထွတ်ဘုံမူဟောင်းဦးဆိုင်သိန်းဝင်းတို့နဲ့လည်းလီဗျာစစ်တပ်ရဲ့အမိန့်မနာခံမှုအခြေအနေကိုဆက်သွယ်မေးမြန်းဆွေးနွေးကြည့်ကြပါလေလေပြားကိုကြည့်လိုက်လို့ရှိရင်အကုန်လုံးကဂရာဖီပြီးကျွေးထောက်ပံ့မှုနဲ့ကြီးထွားလာတဲ့စစ်ကောင်းဆောင်တွေပဲအခုသူ့ကိုအကုန်လုံးအမိတ်မနာခံကြောက်ဖြစ်နေတာအဲ့တော့ဒါကသူကကျွန်တော်တို့ကြည့်လိုက်လို့ရှိရင် breaking point လို့ခေါ်တာပါနော်ဒီကျိုးပေါက်ပျက်စီးသွားနိုင်တဲ့ point တစ်ခုကိုရောက်သွားတဲ့အချိန်မှာတော့မရဘူးဘယ်လိုမှသူတို့တစ္ဆာဆက်ပြီးမခံနိုင်တော့ဘူးဆိုတဲ့ဒီ breaking point ကိုရောက်သွားတာကျွန်တော်တို့တွေ့ရတယ်အဲ့ဒီ breaking point ကဘာလဲဆိုတော့ရပ်ပိုင်းလေးအတွင်းမှာလူတွေကိုယာနဲ့ထောင်နဲ့ချီပြီးတော့အကုန်လုံးဒီပြစ်ခတ်တပ်ဖြတ်လိုက်တာကိုလှုပ်လာတဲ့အခါမှာမကြိုက်တဲ့သဘောမတွေ့တဲ့တတ်မှုတတ်သားတွေအကုန်လုံးဒါဂရာဖီကိုအာခံကြတယ်မြန်မာပြည်မှာဒီလိုမျိုးအခြေအနေတွေဖြစ်ပေါ်လာလို့ပြစ်ခတ်ဖြိုခွင်းရတဲ့အခါမှာ second thought ပေါ့ဒုတိယအတွေ့ငါတို့မှားနေပြီလားငါတို့ခေါင်းဆောင်တွေမှားနေပြီလားဆိုတော့အဲ့ second thought ကိုတွေးတွားလိုက်နိုင်တဲ့အခြေအနေကိုတွန်းပို့မဲ့ breaking point ကိုတတ်မှုတတ်သားတွေကျော်ဖြတ်နိုင်မှာဘယ်လိုမြင်ပါလဲခင်ဗျပထမဆုံးဦးဆိုင်ဝင်းကျော်ကပြောပြပေးပါလားခင်ဗျ
အဲ့ဖြစ်နေပါတယ်ခင်ဗျာ breaking point တို့ရောက်လာတဲ့ချိန်ကြာလို့ရှိရင်တော့တို့တို့ကိုယ်တိုင်စွန့်ဖြတ်ချက်ချပြီးတော့မှမြင်းတစ်ခုကိုတို့ရဲဝုံပြက်ပြက်သွားသွားတို့ကြော်ဖြတ်လိုက်မယ်ကူပြောင်းလာလိုက်မယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျာအခြေအနေတွေကလည်းအဲ့ဒီလိုမျိုးဖြစ်လာဖို့အတွက်တောင်းလဲတောင်းဆိုနေတယ်အဲ့လိုမျိုးဖြစ်လာဖို့အလားအလာတွေလည်းအများကြီးရှိပါတယ်အခုချိန်မှာအမှန်တရားကိုသိနာလဲတဲ့အင်အားစုတွေကလည်းတပ်မတော်ထဲမှာအများကြီးဖြစ်နေပါပြီအတိုင်းအတာကာလတစ်ခုဒီအစုတ်ဖြတ်ပြရမယ့်ကာလကိုရောက်လာပြီမြင်းတစ်ခုကိုဖြတ်ကျော်မယ်ဆိုလို့ရှိရင်အဓိကတော့ကျွန်တော်တို့ကိုယ့်ကိုယုံကြည်မှုရှိဖို့လိုပါတယ်ခင်ဗျာနောက်ပြီးတော့ကိုတောင်ကိုတပည့်ရှိရှိနဲ့ယူရဲဖို့လိုတယ်ကိုသမိုင်းကိုကိုရေးဖို့လိုတယ်အဲ့ကိုရေးတဲ့သမိုင်းဟာလည်းအမှန်တရားဘက်ကိုယက်တည်တဲ့သမိုင်းဖြစ်မယ်ဆိုလို့ရှိရင်အဲ့အမှန်တရားကကျွန်တော်တို့နောက်တစ်ချိန်မှာစကားပြောလာပါလိမ့်မယ်ခင်ဗျာအဓိကတော့ကိုယ့်ရဲ့ယက်တည်ချက်ကဘာလဲဆိုတာကျွန်တော်တို့တိတိကျကျဝေဖန်ဆန်းစစ်ဖို့အချိန်ရောက်ပါပြီအရေးကြီးတဲ့ဆုံးဖြတ်ချက်ကိုကျွန်တော်တို့လိုအပ်မဲ့ကာလတစ်ခုရှေ့အနာဂတ်မှာရောက်ချင်လဲရောက်လာမှာပါရောက်လာမယ်ဆိုလို့ရှိရင်လိန်မာပါနတ်စွာနဲ့ကျွန်တော်တို့မြင်းတစ်ခုကိုတပည့်ရှိရှိယုံကြည်မှုအပြေအဝနဲ့ဘယ်လိုကူးဖြတ်မလဲဆိုတာသမိုင်းက တောင်းဆိုနေပါတယ်မတရားမှုတွေအားလုံးရဲ့နောက်ဆုံးညီကုန်းကပြန်ပြီးတော့မှတွန်းလာတဲ့အနေအထားနဲ့ညီကုန်းချုပ်သွားလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်အဓိကတော့ကျွန်တော်တို့ကိုယ့်ကိုယ်ယုံကြည်မှုရှိဖို့လိုပါတယ်ခင်ဗျ
တော်ရရှိမယ်ခင်ဗျာရှေ့သတင်းပတ်စနေနေ့မနေ့နဲ့ညနေခင်းတွေမှာတော့ VOA မြန်မာပိုင်းအစီအစဉ်တမှုတတာပြောစကားကဏ္ဍမှာစစ်တပ်နဲ့အမိန့်နာကမှုအပိုင်း9ကိုဆက်ပြီးထုတ်လွှင့်ပေးသွားပါမယ်စောင့်မျှော်နားဆင်ကြပါကျွန်တော်ရော်နီငိမ့်ပါ